တင်အနာရှင်အမိန့်နဲ့ဖွဲ့စည်းတဲ့ချမ်းပုအစိုးရအဖွဲ့တက်တန်းကုံဆုံးပြီးပြည်သူ့ပါတီ NLD အစိုးရတက်လာတဲ့အတွက်ပြောင်းလဲခြင်းတံပြီးဆိုတဲ့ရွေးကောက်ပွဲကျူးကျတာအတိုင်းပြည်သူ့အတွက်စနေဟောင်းကိုပြောင်းလဲနိုင်လိမ့်မယ်လို့အကြီးအကျယ်မျှော်လင့်နေကြပါတယ်။ဦးသိန်းစိန်အစိုးရအမွေပေးခဲ့တဲ့ပြဿနာတွေကအများကြီးရှိပါလေ။ဒီထဲမှာအစိုးရဟောင်းနဲ့အစိုးရတက်အခြေခံသဘာဝမတူတာလည်းပါဝင်ပါတယ်။အစိုးရဟောင်းကိုအခွင့်အရေးကစစ်ဘုလူသားစားကဖွဲ့စည်းတာဖြစ်ပြီးအစိုးရဒစ်ကိုအနစ်နာခံခဲ့တဲ့ပြည်သူ့ကိုယ်စားလှယ်ကဖွဲ့စည်းတာမှုရွေးချက်ချင်းကွဲပြားပါတယ်။ဦးသိန်းစိန်လက်ထက်ကဝန်ကြီးဌာနတွေဖောင်းချွာလို့ဇေယျအကုန်ကြများတာကိုလျော့ချပြီးစစ်လက်တဲ့အစိုးရဖွဲ့စည်းတာဟာအခွင့်အရေးကစစ်ဘုဟောင်းကိုမြောက်စားတဲ့ဓလိကုံဆုံးပြီးလို့ယူဆရပါလိမ့်မယ်။အငြင်းစားစစ်ဘုကြီးတွေယာတို့ကြီးကြီးနဲ့အဆောင်အယောင်တွေကိုရယူပြီးအောက်လက်ငယ်သားကိုပြိခိုင်းတဲ့ဓလေ့ဟာဦးသိန်းစိန်လက်ထက်မှာဆက်လက်ရှင်သန်နေပါတယ်။ဒါကြောင့်မို့အခွင့်အရေးဆုံးရှုံးသွားတဲ့စစ်ဘုဟောင်းတွေကမကြေမနက်ဖြစ်နိုင်ပါတယ်။ပြည်သူအကျိုးစီးပွားမြင့်တင်ရေးဟာအခွင့်အရေးခံစားတဲ့စစ်ဘုဓလေ့ရဲ့စံကျင်ပွဲဖြစ်ပါတယ်
။တိုင်းမပြည်သားရဲ့နေစဉ်ဘဝနဲ့အမြဲတမ်းထိတွေ့နေတာပြည်ရဲ့ဌာနဖြစ်ပါတယ်။အစိုးရဖိနှိပ်ရေးရန်တရားအဖြစ်အသုံးပြုတဲ့ရဲတပ်ဖွဲ့အထူးစွန့်စားရေးအဖွဲ့နဲ့အကျဉ်းဌာနဟာပြည်ရဲ့ဝန်ကြီးဌာနလက်အောက်ခံဖြစ်ပါတယ်။တိုင်းရင်းသားဒေသမှာစစ်ဆင်နေတဲ့အစိုးရတပ်ဟာကာကွယ်ရေးဝန်ကြီးဌာနလက်အောက်ခံဖြစ်တာမို့ဒီဌာနတွေနဲ့ပြည်သူလူထုအကြားဆက်ဆံရေးကောင်းမွန်လာမှသာပြောင်းလဲမှုကိုတိုင်းသူပြည်သားခံစားနိုင်ကြမှာဖြစ်ပါတယ်။ဒေသဆိုင်ရာအုပ်ချုပ်ရေးကိုပြည်ရဲ့ဝန်ကြီးလက်အောက်ကနေပြည်နယ်နဲ့တိုင်းဒေသကြီးအုပ်ချုပ်ရေးကိုလွှဲပြောင်းပေးရင်ပြည်သူကိုယ်စားလှယ်တွေပါဝင်လာမှာမို့ပြည်သူအကျိုးပြုလုပ်ငန်းတွေအကောင့်ထဲပေါ်နိုင်မှုကိုဆွေးနွေးနေကြပြီဖြစ်ပါတယ်။အနှစ်သာရပြောင်းလဲမှသာပြည်သူလူထုအကျိုးခံစားရပါလိမ့်မယ
်။မြမပြည်ဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရဲ့မလအစီရင်ခံစာမှာဖော်ပြတဲ့လူ့အခွင့်အရေးချိုးဖျက်မှုအားလုံးဟာပြည်ထောင်ရေးနဲ့ကာကွယ်ရေးဌာနရဲ့လက်အောက်ခံအဖွဲ့အစည်းတွေကကျူးလွန်တာဖြစ်ပါတယ်။ရင်းချစွာကန့်ကွက်ဆန္ဒပြတဲ့ဒီမိုကရေစီအခွင့်အရေးကျင့်သုံးလို့မရအောင်ပြည်ထောင်ရေးဌာနကအဖမ်းအစည်းလုပ်ပြီးအယက်သားကိုဖိနှိပ်တာမျိုးမဖြစ်အောင် NLD အစိုးရကဆောင်ရွက်ရပါလိမ့်မယ်လို့ဆိုပါတယ်။နိုင်ငံရေးအကျဉ်းသားဟောင်းတရားကျော်ပါဝင်တဲ့လွှတ်တော်ကကမ္ဘာစံနှုန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပြန်လည်စီစစ်ပြေပစ်ဖြစ်ဖို့လေကုလသမဂ္ဂအစိုးရခန်းစာမှာအကြံပေးထားပါတယ် NLD အစိုးရဖွဲ့စည်းပြီးရပောင်းတရားအတွင်းမှာငင်းချစွာဆန္ဒပြလို့အပန်းခံရသူတွေကိုလွှတ်ပေးပြီးဒီမိုကရေစီပြုပြင်ရေးဆက်လုပ်ဖို့ပန်ကြားထားပါတယ
်စစ်ဘုဟောင်းတွေကိုလက်တော်ညွှန်ကြားရေးမှုအဆင့်လောက်ကစပြီးဝန်ကြီးဌာနတွေမှာခန့်တဲ့အတွက်အစိုးရအကြီးအသေးညံပြင်းရတဲ့အဆင့်အလာကို NLD အစိုးရကရပ်ဆိုင်းပြရမှာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရဟာပြုပြင်ရေးကိုစလုပ်ပေမဲ့စစ်ဘုကိုအလုပ်ကျွေးပြုရတဲ့ဒလေးကိုမပယ်ဖြတ်နိုင်မှာဖြစ်ပါတယ်။အမိန့်နာခံတဲ့စစ်ဘုနဲ့စစ်ဘုဟောင်းတွေအခွင့်ထူးခံနိုင်အောင်ဖန်တီးထားတဲ့အုပ်ချုပ်ရေးရန်တရားကိုပြည်သူရေးရာဝန်ဆောင်မှုဌာနအဖြစ်အသွင်ပြောင်းရေးဟာ NLD အစိုးရရင်ဆိုင်ရမယ့်ပြဿနာကြီးတစ်ခုဖြစ်တယ်လို့သုံးသပ်ကြပါတယ်။စစ်ဘုဥယျာဉ်ရော့သွားတဲ့ဝန်ကြီးဌာနမှာလောက်ရီကန်ရီတိတိတတတိုးတက်လာတာတွေ့ရတယ်လို့မနစ်ကထုတ်ဝေတဲ့ Asian Journal of Public Affairs မှာသူတည်သည် Patrick Strafford ကသုံးသပ်ထားပါတယ
် NLD အစိုးရဟာအရေးအချင်းဦးစားပေးတဲ့အဂတိကင်းစင်တဲ့အမျိုးသားအကျိုးစီးပွားရှေ့ရှုတဲ့ပြည်သူဗန္ဓာခြွေတာတဲ့ချစ်လက်ခိုင်မာတဲ့အစိုးရဖြစ်ရမယ်လို့သမရဦးတင်းကျော်မလ21ရက်နေ့ကပြောတော်ပါတယ်မြန်မာသားတထုတ်ယူရောင်းချတဲ့လုပ်ငန်းတွေမှာကိုကျိုးစီးပွားကူတာဥတီတဲ့စစ်တပ်ပိုင်မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့မြန်မာစီးပွားရေးဥပိုင် limited ဟာအယတအစိုးရလက်လမ်းမမီတဲ့အဖွဲ့အစည်းတွေဖြစ်နေပါလေစစ်ဘုလူဒန်းစားနဲ့ရောထွေးရှက်တင်ဖြစ်နေတဲ့နိုင်ငံပိုင်လုပ်ငန်းတွေကိုပြုပြင်ပြီးသိသာမြင်သာအောင်လုပ်ဖို့လိုအပ်ပါတယ်ပြောင်းလဲရမှာတွေကတော့အများကြီးပါစီးရင်မှုကြောင့်နေရေးပညာရေးလွတ်လပ်မှုရှိရေးစီးပွားရေးကျန်းမာရေးတိုင်းရင်းသားအရေးပြည်နယ်အုပ်ချုပ်ရေးအခြေခံဥပဒေပြုပြင်ရေးစတာတွေကိုငါးနှစ်အတွင်းပူပူကောင်းမွန်လာအောင် NLD အစိုးရကြိုးပမ်းရပါလိမ့်မယ်။ဘာသာရေးအထူးကြုံပြန်မဖြစ်အောင်လည်းထိန်းသိမ်းဖို့လိုပါတယ်။ဒါပေမဲ့ရွေးကောက်တင်မြောက်တဲ့အစိုးရကိုစိတ်သွားတိုင်းကိုမပါနိုင်အောင်လှုပ်ထားတဲ့အခြေခံဥပဒေကြောင့် NLD အယတအစိုးရအနေနဲ့ဘယ်လောက်အထိအပြောင်းအလဲလုပ်နိုင်လဲဆိုတာကိုစောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ။